Vietnam နိုင်ငံထဲက Facebook နဲ့ Google ကုမ္ပဏီတွေရဲ့ Internet ဆာမျက်နှာတွေဟာလူအခွင့်အရေးကိမဲ့ရာဇုံနယ်မြေတွေဖြစ်လာနေပြီလို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့်အဖွဲ့ AI ကအင်္ဂါနေ့မှာဆူဆွဲလိုက်ပါတယ်။နိုင်ငံတွင်းမှာငြိမ်းချမ်းစွာအတိုက်ခံပြုနေသူတွေအပြင်နိုင်ငံရေးအရာလွတ်လပ်ခွင့်တွေကိမဲ့သွားအောင်လူမှုကွန်ရက်ပေါ်ကရေးသားဖော်ပြချက်တွေကိုဒီနည်းပညာကုမ္ပဏီကြီးတွေကထောက်ကူပြီးတော့စဉ်းစားလုပ်တီးဖြတ်ပေးနေတယ်လို့လည်း AI ကပြောပါတယ်။လွတ်လပ်စွာဖော်ထုတ်ရေးသားခွင့်နဲ့ပတ်သက်ပြီးကြီးမားတဲ့မျိုးလင့်ချက်တွေတစ်ချိန်ကရှိခဲ့ပူတဲ့ဗီယက်နမ်နိုင်ငံထဲကလူမှုကွန်ရက်ဆာမျက်နှာတွေဟာလူအခွင့်အရေးကိမယာနေရာဖြစ်လာပြီလို့လည်း AI ကသတိပေးပါတယ်။နိုင်ငံတော်နဲ့အာဏာရပါတီကိုဆန့်ကျင်တဲ့ဝါဒဖြန့်ချိမှုတွေနဲ့အစိုးရနဲ့ပတ်သက်တဲ့မကောင်းသတင်းရေးသားဖော်ပြချက်တွေကိုအမြန်ဆုံးဖယ်ရှားပေးဖို့အစိုးရရဲ့တောင်းဆိုချက်တွေကိုအဲ့ဒီနည်းပညာကုမ္ပဏီတွေလိုက်နာကြောင်းသတင်းနဲ့ပြန်ကြားရေးဝန်ကြီးငူယန်မဟွန်ကပြီးခဲ့တဲ့လမှာပြောဆိုခဲ့တာပါ။အစိုးရရဲ့တောင်းဆိုချက်ကိုဒီနှစ်အတွင်း Facebook ကုမ္ပဏီက95ရာခိုင်နှုန်းအထိလိုက်နာပြီး YouTube ကတော့90ရာခိုင်နှုန်းလိုက်နာမှုရှိတယ်လို့လည်း AI ကပြောပါတယ်။ Facebook ကုမ္ပဏီကတော့ကမ္ဘာတဝန်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကာကွယ်ပေးဖို့ကြိုးစားလုပ်ကိုင်နေပါတယ်လို့ကုမ္ပဏီပြောခွင့်ရသူက AFP သတင်းကိုပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ AFP ရဲ့မေးမြန်းချက်ကို Google နဲ့ Vietnam တာဝန်ရှိသူတွေတုံ့ပြန်ဖြေကြားခြင်းမရှိပါဘူး။